အစိုးရရဲ့အနေနဲ့လိင်လူချစ်သူတွေနဲ့သူတို့ရဲ့အတိုင်းအဝန်ကိုအကောက်အွယ်ပေးတဲ့မူဝါဒတွေနဲ့ဥပဒေတွေကိုပြင်ဆင်ပြဋ္ဌာန်းချဖို့အတွက်ကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာအထူးကိုယ်စားလှယ်ဖိတ်တာမက်ဒရီဂယ်ဘွန်နော့စကာ53ချိန်မြောက်ကုလသမဂ္ဂအထူးရင်းညီလာခံမှာတိုက်တွန်းလိုက်ပါတယ်။အထူးရင်းညီလာခံရဲ့လူ့ခွင့်ရေးဆိုင်ရာကော်မတီကိုအစဉ်ခံစားတင်သွင်းချိန်မှာအခုလိုပြောကြားခဲ့တာဖြစ်ပြီးနိုင်ငံတွင်နေတဲ့လိင်လူချစ်သူတွေပေါ်မှာခွဲခြားဆက်ဆံမှုတွေပေါ်ပြောက်စေဖို့အတွက်ရှေ့ပညာဆိုင်ရာအခြေအနေရဲ့လိင်ခွဲခြားတတ်မှတ်မှုပုံစံတွေတတ်မှတ်ဖို့ပါတိုက်တွန်းခဲ့ပါတယ်။လိင်လူချစ်သူတွေဟာအတန်းဖတ်မှုနဲ့ခွဲခြားဆက်ဆံမှုတွေခံစားနေကြတာမို့သူတို့ကိုအကာအကွယ်ပေးဖို့အတွက်လိုအပ်တယ်လို့ကုလသမဂ္ဂအထူးကိုယ်စားလှယ်ကစက်တဘရီနေ့မှာသတင်းတောက်တွေကိုပြောပါတယ်။လိင်ကပြောင်းထားသူတွေအရေးကိုအထူးကိုယ်စားလှယ်ကဦးစားပေးဆွေးနွေးခဲ့တာဖြစ်ပြီးသူတို့တွေဟာမွေးစင်ကတတ်မှတ်ချက်နဲ့ကွဲပြားနေရမှုတရားဥပဒေအရပြောင်းလဲတတ်မှတ်ခွင့်မရတာမို့အခက်အခဲတွေကြုံနေကြတယ်လို့ပြောပါတယ်။